အမေရိကန်အစိုးရကဂွာဒနာမိုဘေးအချင်းစခန်းမှာဖမ်းဆီးထားသူ6ယောက်ကိုတောင်အမေရိကတိုက်ထဲကယူရိုကွေးနိုင်ငံကိုပို့လိုက်ပါတယ်။ဆီးရီးယားလူမျိုး4ယောက်၊တူနီးရှား1ယောက်နဲ့ပါလက်စတိုင်း1ယောက်တို့ဟာယူရိုကွေးနိုင်ငံမှာဒုက္ခသည်အဖြစ်အခြေချနေထိုင်မှာဖြစ်တယ်လို့ပန်တာဂွန်စစ်ဌာနချုပ်ကဒီကနေ့တင်းငွေနေမှာပြောကြားခဲ့ပါတယ်။ဒီ6ယောက်လုံးဟာအယ်ခိုင်ဒါနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေအဖြစ်မတင်ကားလို့ဖမ်းဆီးခံခဲ့ရတာဖြစ်ပေမဲ့စွဲချက်တင်ခံတခါမှမခံခဲ့ရဘူးပါဘူး။သူတို့6ယောက်ကိုပြန်လွှတ်လိုက်တဲ့အတွက်ကွာဒနာမိုအချင်းစခန်းမှာအချင်းသားပေါင်း136ယောက်ကျန်ပါတယ်2002ခုနှစ်မှာအချင်းစခန်းကိုစတင်ဖွင့်ခဲ့ခြင်းတည်းကနဲ့ရှင်ရင်အ ਨੇ ဆုံးအချင်းသားအရေအတွက်ဖြစ်ပါတယ်သမရဘရက်ဘိုဘာမှာလွန်ခဲ့တဲ့6နှစ်နီးပါးမှာယာရုတက်လာခြင်းတည်းကကမ္ဘာလည်မှာအမေရိကန်ရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်ကွာဒနာမိုအချင်းစခန်းကိုပိတ်ပစ်မယ်လို့ကတိပြုထားပေမဲ့ကွန်ဂရက်စ်လွှတ်တော်ရဲ့ကံကွယ်မှုကြောင့်ရောတခြားအခက်အခဲတွေကြောင့်မှအခုချိန်ထိအချင်းစခန်းကိုပိတ်နိုင်ခြင်းမရှိသေးပါဘူး။ကွာဒနာမိုအချင်းသားဟောင်းတွေကိုလက်ခံထားတဲ့နိုင်ငံပေါင်းက90ကျော်ရှိပါရဲ့ရှင်။